ဒီနေ့ကမှာကိုဗစ်-19ကပ်ရောဂါကိုတင်းတင်းကျပ်ကျပ်တုံ့ပြန်ဆောင်ရွက်မှုအတွင်းနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာဆယ်စုနှစ်လေးခုကျော်အတွင်းအစိုးရဆောင်အဆင့်တစ်ခုကိုကျဆင်းသွားခဲ့ပါတယ်။2021ခုနှစ်အတွင်းတရုတ်မှာစီးပွားရေးဖွံ့ဖြိုးမှု300ခန့်နှုန်းသာရှိကြောင်းအမျိုးသားစည်းအင်ဌာနကအင်ကာနက်ထုတ်ပြန်ချက်မှာဖော်ပြထားပြီးဒါအဆိုရင်ဒီမတန်ခင်အရင်နှစ်ကရှစ်သ ကပ္ပယောကစခဲ့တဲ့2020ခုနှစ်အတွင်းရှိခဲ့တဲ့ဖွံ့ဖြိုးမှု2.4ရာခိုင်နှုန်းကိုသာကျော်လွန်တာဖြစ်ပါတယ်။ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတက်နိုင်ငံမှာ2020ခုနှစ်စရုပ်ထ3လပတ်အတွင်းကစီးပွားရေးဖွံ့ဖြိုးမှု3.9ရာခိုင်နှုန်းနဲ့ရှိရင်တော့ပြီးခဲ့တဲ့နှစ်စရုပ်ထ3လပတ်အတွင်း2.9ရာခိုင်နှုန်းကိုကျဆင်းသွားတာဖြစ်ပါတယ်ရှင်။